မြောက်ကိုရီးယားအစိုးရကဒီကနေ့ကြာသပတေးနေ့အစောပိုင်းမှာတင်းမောဖြက်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်စမ်းသပ်မှုတွေကိုလုပ်ခဲ့ပါတယ်။ဒီစမ်းသပ်မှုနောက်ပိုင်းမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်တွေနဲ့ရန်စတဲ့လုပ်ရက်တွေကိုချက်ချင်းရပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့အမျိုးသားလုံခြုံရေးပြည်သူတွေဘေးကင်းရေးအတွက်ဆက်စပ်ညှိနှိုင်းရေးကိုဘယ်နည်းနဲ့မှလက်လွတ်မှာမဟုတ်ဘူးလို့လည်းသမ္မတကပြောပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေဆက်စပ်ဆွေးနွေးမှုတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေအပြည့်အဝကင်းစင်သွားရေးအစိုးရအနေနဲ့ခိုင်ခိုင်မာမာဆောင်ရွက်မယ်လို့သမ္မတမွန်ဂျေအင်ကပြောပါတယ်။မြောက်ကိုရီးယားကနိုင်ငံအရှေ့ပိုင်းကမ်းရိုးတန်းမြို့ဝန်ဆောင်ကနေဒီကနေ့ကြာသပတေးနေ့မနက်ပိုင်းမှာဒုံးကျည်တွေဆန့်တက်ခဲ့တာမှာကီလိုမီတာ200လောက်အထိအဝေးကိုရောက်ရှိခဲ့ပြီးဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားပူရဲဆေးဦးစီးချုပ်များအဖွဲ့ကပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ကမှမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအစိုးရအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာတဲ့ဒုံးကျည်ဆန့်တက်မှုကတော့တလတာကာလအတွင်း၄ချိန်မြောက်ဆန့်တက်မှုလည်းဖြစ်ပါတယ်ရှင်။